ကမ္ဘာနဲ့အဝန်သတင်းမီဒီယာလွှတ်လပ်ခွင့်အပေါ်စင်ခေါ်မှုတွေရှိနေတာနဲ့ပတ်သက်လို့ CPJ သတင်းသမားများကာကွယ်ဆောင်ရွက်ရေးကော်မတီကဥဆောင်ပြီးအခုရက်ပိုင်းတွင်ကျင်းပဖို့ရှိနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာဆွေးနွေးပွဲတစ်ခုကျင်းပသွားမှာဖြစ်ပါတယ်စတေမလာ28နှစ်မှာကျင်းပမယ်အဲ့ဒီဆွေးနွေးပွဲဟာမြန်မာနိုင်ငံမှာဖန်ဆီတင်းတင်းခံရပြီးမကြာသေးခင်ကထောင်နှံ9နှစ်စီပြည်တံချမှတ်ခံခဲ့ကြရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့ကိစ္စအပါအဝင်အဓိကမိမောင်းထူဆွေးနွေးကြမဲ့နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်၊အီဂျစ်နဲ့ကီဂရစ်စတန်နိုင်ငံတို့ဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့အမှုဟာဒင်းသမားတွေကိုဖန်ဆီထောင်ချနေမှုရဲ့ပြရုပ်ဖြစ်ကြောင်းသူတို့နှစ်ဦးကိုရဲကထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်အပြစ်ပေးလိုက်ခြင်းဟာအမှန်တရားကိုတခြားသတင်းတောက်တွေလည်းရေးသားဖော်ပြခွင့်မရှိအောင်နမူနာအဖြစ်လုတ်ပြခဲ့ခြင်းဖြစ်တယ်လို့ရိုက်တာသတင်းဌာနကစက်တင်ဘာလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပမဲ့သတင်းမီဒီယာလွှတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲမှာရိုက်တာသတင်းဌာနရဲ့အကြီးအကဲ Stephen J. Adler CPG အဖွဲ့က Joel Simon တို့အပြင်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုလိုက်ပါဆောင်ရွက်ပေးဖို့ကတိပြုထားမှုတဲ့လူ့အခွင့်အရေးရှင်တွေအမကလုနီတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒါဟာအမကလုနီအနေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုနဲ့ပတ်သက်လို့ပထမဆုံးအကြိမ်စကားပြောကြမှာလည်းဖြစ်ပါတယ်။အလားတူပဲကိုလုတ်ကိုလုံနေကြတဲ့ရိုက်တာသတင်းတောင်နှုတ်ဦးကိုထောင်ချခဲ့တဲ့ကိစ္စဟာလက်ခံနိုင်ွယ်မရှိဘူးလို့သူ့အနေနဲ့ယူဆတဲ့အတွက်သူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကစက်တင်ဘာလ20ရက်နေ့မှာမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။